နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာကြိုတင်မဲပေးတဲ့လုပ်ငန်းရှင်တွေမှာပွင့်လင်းမြင်သာမှုမရှိပေမဲ့လို့မဲပေးတဲ့လုပ်ငန်းရှင်မှာတော့ကောင်းမွန်တယ်လို့ဥရောပသမဂ္ဂလေ့လာရေးအဖွဲ့ EUEOM ကပြောလိုက်ပါတယ်။မဲဆွယ်စည်းရုံးရေးကာလတွေမှာအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့မမှန်မကန်လှုပ်တာတွေရှိခဲ့တယ်လို့တချို့နိုင်ငံရေးပါတီတွေကလည်းဘာသာရေးကိုရှေ့တန်းတင်မဲဆွယ်ခဲ့တယ်လို့ EUEOM အဖွဲ့ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကနဦးတွေးရှိချက်မှာပါရှိပါတယ်။
ဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့တဲ့EUEOM ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့ကိုရိုင်းသတင်းသွားယူခဲ့တဲ့ PO အမြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးပါပါရှင်။ဘီကေရဲ့တင်းကွနေနေတုန်းကကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲဟာအပြုသဘောဆောင်ပြီးတော့မဲပေးတဲ့လုပ်ငန်းစဉ်ဟာလဲကိုဆန်ငါရာခိုင်နှုန်းကကောင်းမွန်တယ်လို့နိုင်ငံတကာရွေးကောက်ပွဲစောင့်
of the out of constituency advance voting is taking place.
မဲဆက်နာနယ်ပြင်ပကကြိုတင်မဲတွေကိုမြို့နယ်ကော်မရှင်ရုံးထဲမှာရည်တွက်နေကြတာကိုဆက်လိုက်ပြီးတော့အကဲခတ်နေပါတယ်။နောက်ဆက်တွဲအနေနဲ့ကဒီလိုမျိုးလုပ်ငန်းစဉ်မျိုးကပွင့်လင်းမြင့်တာမှုမရှိနိုင်ဘူးလို့ယူဆပါတယ်။နောက်တစ်ခါကြာရင်တော့ဒါတွေကိုပြင်သစ်ပါမယ်။မဲဆက်နာနယ်အတွင်းကကြိုတင်မဲရည်တွက်တာကတော့ပိုပြီးတော့ပွင့်လင်းမြင့်တာတာအကဲခတ်ခွင့်ရခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့မဲယုံတာဝန်ကျသူတွေကလုံထုံးလုံကြီးတွေကိုသိနားမလဲကြပါနဲ့။ဘသူတွေချုပ်တဲ့မဲပေးခွင့်ရှိတာလဲ။မဲပေးပြီးတော့မဲလက်မှတ်တွေကိုဘယ်လိုစနစ်တကျသိမ်းဆည်းထားရမလဲ။စားရတွေကိုစနစ်တကျတပုံစံနဲ့လုပ်တာမတွေ့ခဲ့ပါဘူး
။ရွေးကောက်ပွဲမကျင်းပခင်မှာမဲစင်းအမှားယွင်းနေကြောင်းပြည်သူအများစုကစိုးရိမ်ကြပေမဲ့လို့တကယ်ရွေးကောက်ပွဲကျင်းပတဲ့နေ့မှာတော့900ခန့်နှုန်းလောက်သာမှားယွင်းမှုရှိခဲ့တယ်လို့ဒီကနေ့ထုတ်ပြန်လိုက်တဲ့ EUEOM အဖွဲ့ရဲ့ကနေဦးအစီရင်ခံစာမှာပါရှိပါတယ်။ဒီအဖွဲ့အနေနဲ့စစ်တပ်နယ်ပယ်တွင်ကမဲဆန္ဒနယ်ပြင်ပကြွတင်မဲပေးမှုတွေမှာလ ీల ကွင်ရမယ်လို့အစောပိုင်းကကနအူပြောကြားခဲ့ပေမဲ့လည်းလ ీల ကွင်မရရှိခဲ့ဘူးလို့ဆိုပါတယ
် You know we have discussed this issue of access to military installations and the voting taking place there a number of times
ကြွတင်မဲပေးတော့ပါဝင်စစ်တပ်ကမဲပေးပုံတွေကိုလ ీల ဖို့အချင်းချင်းဆွေးနွေးခဲ့ပေမဲ့ဝင်ဝင်မရခဲ့ပါဘူးဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့ကျွန်တော်တို့ထင်တာနဲ့ပြောင်းပြန်ဖြစ်သွားပါပြီ။စစ်တပ်ထဲကမဲယုံတွေကိုအကဲခတ်ခွင့်ရခဲ့တဲ့အပြုသဘောဆောင်တဲ့ဖြစ်ထုံးမှုတွေပါပဲ။ကျွန်တော်တို့ရဲ့အကဲခတ်တွေနဲ့တူတခြားနိုင်ငံတကာအကဲခတ်ဖွဲ့တွေပါစစ်တပ်ကမဲပေးပုံတွေကိုအကန့်အသတ်မရှိနဲ့ဝင်ဝင်ရခဲ့တာကိုဝမ်းမြောက်ကြပါတယ်။အဓိကတိုက်ခိုက်ပါတီရဲ့မဲယုံကူစယ်တွေအပါအဝင်စစ်တပ်ကတန်းရောက်တွေတဲစနစ်ကြမဲပေးနေကြတာကိုလည်းအကဲခတ်ခွင့်ရခဲ့ပါတယ်။
မဲဆက်စည်းရုံးမှုကာလတွေမှာတမနာဥသိန်းစိန်တရားဝင်ခီးစင်တွေဟာတန်ခိုင်ရေးပါတီအလံတွေနဲ့ကြိုးစိုးနေတဲ့အတွက်မလို့နိုင်ငံတော်နဲ့ပါတီကွဲပြားမှုမရှိဘူးလို့ဝေဖန်ထားပါတယ်။ဒါ့အပြင်လက်ရှိအာဏာပါတီအနေနဲ့ဟောပြောပွဲတွေမှာမွတ်စလင်အုပ်စုတွေကိုဥတီတိုက်ခိုက်ပြောကြားခဲ့ပေမဲ့လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရေးယူခြင်းမရှိသေးသလိုတမနာကာကွယ်ရေးဦးစီးချုပ်ဟာလည်းတမနာသားတွေနဲ့တွေ့ဆုံတော့ကလူမျိုးနဲ့ဘာသာကိုကာကွယ်စောင့်ရှောက်မဲ့ကိုယ်စားလှယ်တွေကိုမဲပေးဖို့တိုက်တွန်းမှုတွေရှိခဲ့တယ်လို့ဒီဖွဲ့ကထောက်ပြပြောဆိုလိုက်ပါတယ်။တချို့နိုင်ငံရေးပါတီတွေနဲ့ဒီမဘာသာအဖွဲ့ကမျိုးဘာသာစောင့်ရှောက်ရေးကိုရှည်တန်းတင်ရမှာစိုးရိမ်ပွဲရအကြောင်းရင်းဖြစ်တယ်လို့ပြောဆိုထားပါတယ်။ရွေးကောက်ပွဲကာလမှာမီဒီယာတွေရဲ့သတိရင်းမှုအပိုင်းကိုတော့
We found that the state-owned media focused mostly on the
နိုင်ငံသားမီဒီယာတွေကရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းတွေ၊သမ္မတရဲ့ခီးစဉ်တွေနဲ့အစိုးရပိုင်းကိုပဲသတင်းဖြစ်နေဦးစားပြီးဖော်ပြတာတွေ့ရပါတယ်။ပုဂ္ဂလိကသတင်းချန်နယ်တွေ၊နိုင်ငံတကာသတင်းဌာနတွေနဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်တွေကတော့မဲဆက်စီယုံရည်သတင်းတွေကိုဖော်ပြကြတာတွေ့ရပါတယ
်။ဒီရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းနေပါဝင်မှုနည်းနေတဲ့အတွက်အနာဂတ်ရွေးကောက်ပွဲတွေမှာတိကျဖို့ပါဝင်သင့်တယ်လို့ EU EOM အဖွဲ့ကတိုက်တွန်းပြောကြားထားပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့မှာဒီအဖွဲ့ဝင်150ဟာမဲယုံ900ကျော်ကိုစောင့်ကြည့်လေ့လာခဲ့တာလည်းဖြစ်ပါတယ်။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေအတွက်မိပညာပိုင်းဆိုင်ရာအကြံပြုချက်တွေပါဝင်မဲ့အပြည့်သက်အစီရင်ခံစာကိုနောက်လအနေငယ်မှာထုတ်ပြန်သွားမှာလည်းဖြစ်ပါတယ်။လက်ရှိအချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်ထုတ်ပြန်ချက်တွေအရလွတ်တော်နေရအများစုကိုအတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရနေရလဲဖြစ်ပါတယ်ခင်ဗျာ။